တရုတ်နိုင်ငံမှာနေရာတော်တော်များများမှာဆန်းကျင်ချိုးလောက်အောင်ပူလာရိုက်ခတ်ခဲ့တဲ့အတွက်လူသေဆုံးမှုတွေနဲ့ကြုံခဲ့ရသလိုအစိုးရကလည်းရဲဘော်ကြေညာချက်ထုတ်ပြန်ထားရပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းပြည်နယ်တွေမှာအပူလိုင်းတံခံနေရပြီးတော့ရှေ့လာမဲ့သတင်းပတ်မှာလည်းအပူချိန်ကတော့မှပိုပြီးထက်မြင့်အောင်မယ်လို့ခန့်မှန်းထားတာပါ။ရှီချန်းပြည်နယ်မှာဆိုရင်အပူချိန်က40 degree Celsius 104 degree Fahrenheit ကျော်တာမလို့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေရပါတယ်။အဲဒီကတရိတ်ဆန်ရုံတရုံမှာတော့အပူရန်သက်သာဖို့တရိတ်ဆန်တွေကိုရေခဲကြောင်းတွေအသီးတွေကျွေးနေရတာပါတရုံမိုးလေဝသဌာနကတော့ပထမဦးဆုံးအကြိမ်ဖြစ်တဲ့ရေပေါ်အနေအဆင့်နှစ်ဖြစ်တဲ့သတ်မှတ်ပြီးတော့မလို့အရင်အိမ်ထဲကနေအိမ်ပြင်မထွက်ကြဖို့နဲ့အိမ်တွင်းမှာနေထိုင်တဲ့အခါမှာလေ၄၀နဲ့နေထိုင်ကြဖို့တတိပေးထားပါတယ်ရှင်